စ်တင်ပြည်နယ်တနိုင်းမြို့နယ်အတွင်းကရွှေနဲ့ပရင်မော်ရင်းဆယ်ခုမှနေထိုင်နေသူတွေကိုစစ်ပြီးနေထိုင်ခွင့်မပြုတော့ဘဲဇွန်လ15ရက်နေ့မှာဒီနောက်ဆုံးထားပြီးထွက်ဖို့စစ်တပ်ကစာရွေးဖြန့်ဝေညွှန်ကြားထားပါတယ်မထွက်ဘူးဆိုရင်တော့ကချင်တို့လက်ရဲအဖွဲ့KIA နဲ့ပူးပေါင်းသူများအဖြစ်သတ်မှတ်သွားမယ်လို့လည်းစစ်တပ်ရဲ့စာရွေးထဲမှာဖော်ပြထားပါတယ်။လက်ရှိမှာကအဲ့ဒီဒေတာပေါ်မှာ KIA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေရှိနေတာပါ။အဲ့ဒီတိုက်ပွဲတွေကြောင့်စစ်ပြေဒုက္ခတွေရှိနေတယ်လို့မော်ရင်းတွေကလည်းထွက်ပြရမယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်နိုင်တယ်လို့ဒေတာခန်တွေကပြောပါတယ်။ဒီကြောင့် VOA Time ခြေစိုက်တင်နောက်နိုင်ကုန်းအင်ကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းဒေသမှာရှိတဲ့ရွှေပရင်မော်ဒီမှာနေထိုင်သူတွေနဲ့ဘလို့လုံနေတဲ့လူတွေမော်သွင်းကနေထွက်ခွာပြီးဖို့တပ်မတော်ကနေညွှန်ကြားချက်စာဖြန့်ဝေနေတဲ့အကြောင်းတနိုင်းဒေသကဥတန်ခွန်းကပြောပါတယ
်။မနေ့ကဟတ်စကီနဲ့စာလိုက်ဖြန့်တယ်။အဲ့ဒီစာလဲအခုအွန်လိုင်းပေါ်မှာရောက်နေပြီပေါ့လေ။မနေ့ကဆိုရင်ဟတ်စကီကအမှားကတနိုင်းမှာလာတယ်လို့အခုကသူစစ်ဒီနယ်ပြန်စလာတဲ့အခြေအနေရှိတယ်။အဲ့တော့ဒီစာမှာရေးထားတာကဂျွန်နာ15ရက်နဲ့နောက်ဆုံးအားပြမအလုံးထွက်လာဖို့ပေါ့လေဒီပြည်သူလူထုအလုံးမထွက်ဘူးဆိုရင်ကြည်နဲ့ပူပေါင်းတယ်လို့ဆောက်မယ်နောက်ပြမဒီဖြစ်လာစေတနာကိုတာဝန်ပြုဘူးလို့ရေးထားတဲ့အနေထားရှိရပြ
တနိုင်းမြို့နယ်အတွင်းကသံပလာမော်ဝမ်ပလာမော်အောင်လွတ်မော်တုံမဏိမော်ချောင်းဆုံမော်နန်းပြူမော်ကြာအောင်ပါမော်စီးကျူကုန်းမော်ညောင်ပင်ကုန်းမော်နဲ့နှံကုန်းမော်မှနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့မော်လုတ်သားတွေအနေနဲ့တကယ်လို့ဒီလ15ရက်နောက်ဆုံးထားပြီးမထွက်ဘူးဆိုရင် KIO ကကချင်လွတ်လပ်ရေးအဖွဲ့နဲ့ပူးပေါင်းသူများဖြင့်စတ်မှတ်သွားမယ်လို့ပြညာချက်ထဲမှာဖော်ပြထားပါတယ်တနိုင်းဒေသကရွှေပြည်မော်ဆယ်ခုဟာနိုင်ငံတော်ကလည်းတရားဝင်ခွင့်ပြုထားတဲ့မော်သွင်းမဟုတ်ပဲဒေသခံတွေကလည်းတပိုင်းတိုင်းတူးဖော်နေကြတဲ့မော်သွင်းတွေလည်းဖြစ်ပါတယ်သူအတမတော်ကနေဒီတပိုင်းတိုင်းတူဖို့ခွေပိတ်သိမ်းကြီးမော်ကနေနှင်းထုတ်မယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်မှုရှိလာနိုင်တယ်လို့တနိုင်းဒေသခံဦးတန်ကုန်းကဆက်ပြောပါတယ်
ဒီဒေတာမှစင်ဒီနီယာဒီမှစင်သာသူတို့ဒေတာခံဒီနောက်ပြီးမှဒီချင်ပြည်နယ်ကဒီသူဒီရွှေဒီပြင်းဒီတူးတဲ့နေရာဒီပြောမယ်ဆိုရင်စီးပွားရေးရှာတဲ့မော်ဒေတာလို့ပြောရမှာပေါ့လေလွန်ခဲ့တဲ့ဒီဇင်ဘာပေါ့လေဇန်နဝါရီဖေဖော်ဝါရီအဲတုန်းကမော်စားခဲ့တဲ့နေရာဒီလေအများရှိတယ်ဆိုတော့တချို့ကသက်ဆံပြီးစုဆောင်ပြီးမှချင်းဒီခောင်းတယ်ချင်းဒီတူးတယ်အဲ့လိုမျိုးအခုချက်ချင်းထွက်ရမယ်လို့ပြောလိုက်တဲ့ချိန်မှာဒီရင်းနှီးမြှုပ်နှံထားတဲ့အာဒီကအလဟာဒါဖြစ်ကုန်တယ်ဘာမှအရင်မရအဖတ်မရပေါ့လေအဲ့လိုမျိုးဆုံးချုံမှုတွေကအများကြီးပြည်သူလူထုထဲမှာဖြစ်လာနိုင်တယ်
တကယ်လို့ဒီမော်တွေကိုပိတ်သိမ်းလိုက်မှဆိုရင်ဒေသခံ1000ကျော်နေရက်ကနေထွက်ခွာရမှာဖြစ်ပြီးအလို့ကခွေလန်းဆုံးရှုံးသွားမယ်လို့လည်းဦးတောင်ကဆိုပါတယ်။လက်ရှိတိုင်းဒေသမှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေဖြစ်ပွားနေပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့အတိုက်ပွဲတွင်တိုင်းမြို့နယ်အင်ကာကားကျေးရွာနဲ့နန်းပြူရွာသား600လီပါဟာစစ်ဘေးသိမ်းရှောင်နေရပြီးကက်တလက်တင်းတော်ကလည်းဒီစစ်ဘေးရှောင်တွေကိုတွားရောက်ခုံယူမဲ့ကြောင်းကက်တလက်တင်းတော်ကမူရတချင်းကြီးတိုင်းဒေသဥပဒေဥတော်တော်ကခုလိုပြောပါတယ်
အဲ့ဒီဇင်ယာမာကသူတို့ဒီတပ်ပွဲတွေဖြစ်နေလို့ဒီတပ်ပွဲဖြစ်နေတော့လူတွေကအိချောင်းနဲ့တော့ပေါ့ဇင်သုံးရက်ကလည်းစာမျက်ခုရှိပြီးအဆက်တက်ဖြစ်နေတာအခုကအခုကျွန်တော်သွားကြည့်မှာကအခုသူတို့ဒီမှာ600 500လောက်ကိုကျွန်တော်ဒီခုဒီနေ့သွားကြည့်ဖို့မဆက်တယ်အဲ့ဒါ600လောက်ပြီးနိုင်တဲ့ချက်တွေကိုကျွန်တော်အခုမှလုပ်မလို့ဆိုတော့ပြရတော့ကမ်းကာကာတို့ကိုရှိမော်ပေါ့ရှိမော်မှာပြီးမော်မှာရှိတဲ့လူတွေပေါ့
တနိုင်းမြို့နယ်ကဂိုင်းပေါင်းစုခရိယံပါရာရေးစီယာတွေကနေဆိုရစီခုပြည့်တဲ့တောင်းခံပြီးဒီကနေ့မှာစစ်ဘေးရှောင်တွေကိုသွားရောက်ခုံယူမှာဖြစ်ပါတယ်။နှစ်သပိတ်ရစုပင်လုံးကြီးလာကံပြီးမှာတနိုင်းဒေသတွင်မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေခဲ့တာပါ။တနိုင်းမြို့နယ်တွင်မော်သွင်းနေမှာမြမတပ်မတော်ကလည်းနေရာယူနိုင်ရင်ရှင်းလင်းရေးလှုပ်ဆောင်တာဟာ KIO ဖွဲ့ကိုထုတ်ပြန်စင်နိုင်ဖို့ယူဆကြောင်းတနိုင်းဒေသကဥတန်ခွန်းကဆက်ပြောပါတယ်
။ကေတရင်6ဖကန်ဦးဆောင်ဖျားဘက်မှာလည်းဒါစစ်တပ်ကနေရာယူထားလိုက်တဲ့အနေထားရှိပြီးကေတရင်14ဝင်းကနေဒီမှာမြမထုတ်ပြန်စင်နေဆိုရင် KAD ရဲ့သက်ဆွဲထားတဲ့နေရာဒီရှင်းလင်းနိုင်မယ်လို့ယူဆတဲ့နဲ့လောက်လာတဲ့သဘောတည်းရှိတယ်ပေါ့လေ
KIO နဲ့မြမတပ်မတော်တို့ဟာ2013ခုနှစ်စွန်လမှာကြိုးပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာ6နှစ်ကြည့်ခဲ့တာဖြစ်ပြီးတိုက်ပွဲကြောင့်ဒေသခံ3000ကျော်အစ်သေးသိမ်းချောင်းကြရပါတယ်ခင်ဗျာ